နိုင်ငံတည်ငြိမ်အေးချမ်းမှုကိုထိခိုက်စေတဲ့အကြောင်းတွေနိုင်ငံတော်ကိုတစ္ဆာဖောက်ဖျက်ပုံကံမှုတွေကိုအားပေးရာရောက်တယ်ဆိုတဲ့အကြောင်းတွေထုတ်လွှင့်နေတဲ့ဂျိုရုဆလောင်ဆက်တက်ဆင်အသုံးပြုသူတွေကိုရုံမြင့်တန်ကြားတဲ့ဗီဒီယိုဥပဒေအရအရေးယူမယ်လို့နာဆာကစစ်ကောင်စီကမေလ၄ရက်နေ့ကအတည်ပြုချက်ထုတ်ပြန်ခဲ့ပါတယ်။အဲဒီထုတ်ပြန်ချက်မှာတရားမဝင်ဂျိုရုဆလောင်တွေလို့ပြောထားပေမဲ့ဘလို့အမျိုးအစားဘလို့ဂျိုရုဆလောင်လဲဘလို့ရုံမြင့်တန်ကြားဖမ်းဆက်လဲဆိုတာအတိအကျပြောမထားပါဘူး။နိုင်ငံအနှံ့အများစုတက်ဆင်အသုံးပြုနေကြတဲ့ PSI ဂျိုရုဆလောင်နဲ့ဖမ်းဆက်တွေကနေဆရာနာသိမ်းပြီးတဲ့နောက်ပိုင်းလုပ်ငန်းလည်ပတ်ခွင့်ပိတ်ပင်ခံခဲ့ရတဲ့ DVV နဲ့မြစည်းမလို့သတင်းမီဒီယာတွေရဲ့ထုတ်လွှင့်ချက်တွေအပြင်တခြားနိုင်ငံတကာရုပ်သံလိုင်းတွေကိုဖမ်းယူကြည့်လို့ရနေတာပါစစ်ကောင်စီကမတရားအသိဉာဏ်ထားတဲ့ NUG အမျိုးသားညီညွတ်ရေးအစိုးရကထုတ်လွှင့်နေတဲ့ရုပ်သံအစီအစဉ်ကိုလည်းမြစည်းမရုပ်သံသတင်းဌာနကထုတ်လွှင့်ပြသနေတာမဟုတ်လို့အခုလိုပိတ်ပင်ခဲ့တာပါမြန်မာနိုင်ငံမှာစစ်အာဏာမသိရင်ကတည်းက PSI ဂျိုရုဆလောင်တွေကိုနိုင်ငံတွေကနေရာတော်တော်များများမှာတက်ဆင်ကြီးရှုကြပါတယ်အခုတော့ထောင်ဒဏ်တစ်နှစ်ငွေတန်း၅သိန်းအထိချမှတ်အရေးယူနိုင်တဲ့တားမြစ်ချက်ကိုထုတ်ပြန်ပြီးတဲ့နောက်ပိုင်းတနင်္သာရီတိုင်းတဝယ်မြို့မှာအာဏာပိုင်တွေကိုယ်တိုင်အိမ်တွေမှာလိုက်ပြီးဖြုတ်ခိုင်းနေတယ်လို့တဝယ်ဒေသခံတွေကပြောပါတယ်
။ဟုတ်တယ်ဟိုတဝယ်ဘက်မှာလည်း PSI ဆလောင်းတွေကိုကျွန်တော်တို့ဒီစစ်တပ်ကနေပြီးတော့လာဖြုတ်ခိုက်တာတွေပါလေရှိတယ်။တချို့ကြတော့လည်းဒီကြောက်လို့ဆိုပြီးတော့ကျွန်တော်တို့ဖြုတ်သိမ်းနေတာမျိုးတော့ရှိတော့ပေါ့နော်။ဒီတလောကဆိုလို့ရှိရင်ကျွန်တော်တို့ကမ်ဘောဘက်မှာဆိုလို့ရှိရင်ကျွန်တော်တို့ဒီ PSI ဆလောင်းတွေကိုမချုပ်လို့ရှိရင်အရေးယူမယ်ဆိုပြီးတော့ဘောနော်ဒီ PSI ကလောင်းလည်းတရားမဝင်ဘူးဆိုပြီးတော့ဒီပြောပြီးတော့တက်ကနေနေပြီးတော့ဒီစာရွက်တွေ live ဝေးတဲ့တက်တက်တွေမှာလက်ကတာဘောနော်အဲ့လိုမျိုးလုပ်တဲ့ခါကျတော့တချို့ကကြောက်တဲ့သူတွေတချို့ကတော့ဒီ PSI ကလောင်းတွေကိုဖြုတ်လိုက်တာရှိတယ်တချို့ကတော့မဖြစ်ဘူးဒီတိုင်းနေကြတယ်တချို့နေရာတွေမှာကြောက်လို့ရှိရင်သူကဒီစာတွေလက်ကတာမျိုးမဟုတ်ဘဲနဲ့ဒီလူကိုယ်တိုင်လောလိုက်ပြီးတော့မှမှာဒီစလောင်းတွေကိုဖြုတ်ဖို့ဆိုပြီးတော့လိုက်ပြီးတော့လူကိုယ်တိုင်လိုက်ပြီးတော့ဖြုတ်ခိုင်းနေတာမျိုးတွေရှိတယ်အဲ့တော့အဲ့လိုမျိုးကြတော့မဖြစ်မနေဖြုတ်ပေးကြတာပေါ့လေဒီဒီတဝဲဖက်မှာကြတော့တကယ်တိုင်းမှာကြတော့ဒီဖိုင်းနေတဲ့နေတဲ့ခါကြတော့ဒီ PSI စလောင်းကိုပဲလူတွေအများစုကဒီတုံးကြတာပေါ့လေအခုလိုဒီ PSI စလောင်းတွေကိုဒီဖြုတ်လိုက်တဲ့ခါကြတော့ဖြုတ်ခိုင်းနေတဲ့ခါကြတော့ဒီသူတို့မှာဒီပတင်းရယူမှုဖြစ်နေရလဲပတင်းကြီးခွင့်မရတော့ဘူးပေါ့နော်ပတင်းချက်လက်တွေဖြတ်တော့ခံရလဲ
စစ်ကောင်စီကအရေးယူနိုင်တယ်လို့ထုတ်ပြန်အသိပေးထားပေမဲ့တချို့နေရာတွေမှာဒီထုတ်ပြန်ချက်ကိုအခုထိမတိလို့မဖြုတ်ကြသေးပါဘူးရခိုင်ပြည်နယ်တောင်ပိုင်းကြောက်ဖြူမြို့နယ်တဲကမြို့ပေါ်နေသူတချို့ကတော့ PSI ဂျိုရုဆလောင်းတွေကိုဖြုတ်နေကြပေမဲ့လည်းကြေးရွာတွေဘက်မှာတော့မတိလို့မဖြုတ်ကြသေးဘူးလို့ဇင်ချောင်းကြေးရွာကရွာသားတဦးကပြောပါတယ
်ဒီမှာက PSI ဆလောင်းကိုဖြုတ်ကိုကဖြောက်ရမယ်ဆိုတဲ့ပုံစံမျိုးတိတိကျကျပြောတာမျိုးတော့မကြမ်းမိဘူးဒါမဲ့ဒီညက်ကမှာကတော့တရားတော်ပြောနေတာဆိုရှိတယ်ပေရွာမှာက PSI ဆလောင်းတွေကိုဖြောက်ခိုင်းနေတယ်ဖြောက်နေကြပြီအဲ့လိုမျိုးပြောတာတွေရှိတယ်ဒါမဲ့ကျွန်တော်တို့ရှင်ရှောင်းမှာကတော့ဒီ PSI ဆလောင်းတွေကိုဟိုတိတိကျကျဖြောက်တဲ့အကုန်လုံးဖြောက်တဲ့မတွေ့ရသေးဘူးညာဟိုတရားတော်ကတော့ဒီလိုဟို PSI ဆလောင်းတွေကိုဟိုဖြောက်ရမယ်ဆိုတဲ့ပုံစံမျိုးနဲ့ဖြောက်ကြတာလေးရှိတယ်တက်တဲ့လူလေးရှိတယ်အဲ့လိုဖြောက်တဲ့တော်တော်လေးဖြောက်ဖြောက်ထွေးထွေးတော့ဖြစ်တော့ဖြစ်နေတယ်ဒါမဲ့အကုန်လုံးကဟိုချိုးချိုးမိုးမိုးအကုန်လုံးဖြောက်ထားတဲ့ပုံစံမျိုးတော့မတွေ့ရပါဘူ
းအလားတူပဲကြားပြီနဲ့ဒီမော့ဆိုးမျိုးမှာလည်းအိမ်အနှဲငယ်လောက်သာဖြုတ်ကြတယ်လို့ဒီမော့ဆိုးဒေသခံတို့ကပြောပါတယ
်သူတို့ဒီခေတ်မှာကျတော့မဖြုတ်ကြအောင်ရှင့်အဲ့ဒီတောရွာဖက်တွေမှာတော့တချို့ဖြုတ်တယ်လို့ပြောတယ်ဟလိုက်ဖြုတ်တယ်လို့အဲ့လိုပဲကြားတယ်ဒီမြို့ထဲမှာတော့အခုပြင်ပြီးတော့ဘာမှမဖြုတ်အခုမိခုံးလိုပဲခနဲ့တချို့လည်းမတိဘူးပေါ့နော်သူလည်းတိနေဒါပေမဲ့မဖြုတ်ကြောက်ဒီဒီမိုးဆိုးမြို့ပေါ်မှာတော့ဘာမှစကိုင်းနဲ့တော့ရှားမယ်ခနဲ့အရင်တော့စကိုင်းနဲ့များတာပေါ့နော်နောက်ပိုင်းကဒီထိုင်းကထုတ်တဲ့ဟာရီကပူများလာတာပေါ့
DVB နဲ့မြစည်းမလို့သတင်းဌာနတွေကထုတ်လင့်ချက်တွေကိုဖမ်းယူကြည့်ရှုလို့ရတဲ့ PSI ဂျိုရုဆလောင်းနဲ့ဖမ်းဆက်တွေကိုဧပြီလအစောပိုင်းကတည်းကတချို့မြို့နယ်တွေမှာသက်ဆိုင်ရာကအတင်းကျပ်ဖြုတ်ခိုင်းတာဆလောင်းတွေဆက်တွေကိုတင်းစီးတာတွေရှိခဲ့ပါတယ်ခင်ဗျာ